ဆိုင်ကလုံးမိုခါမိုတိုင်းတန်တင်ခဲ့တဲ့စကိုင်းတိုင်းရင်းမပင်မြို့နယ်မှာစစ်ကောင်စီကဒီကနေ့လေးချောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပလဲမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်တွေကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။စစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့စကိုင်းတိုင်းတွင်းကနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့မန်းမြဒဇင်အောင်ကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းရင်းမပင်မြို့နယ်ကကပိုင်ကြီးရွာကိုဒီကနေ့မွန်းလွဲပိုင်းမှာစစ်ကောင်စီတပ်ကတိုက်ခိုက်ရေးရဟတ်ယာဉ်တွေနဲ့ဝင်ရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောတာပါ။မကြသေးခင်ကမိုးခါမုန်တိုင်းကြောင့်ပျက်စီးမှုတွေကိုပြင်ဆင်နေတဲ့ဒေသခံတွေရှိရာနေရာကိုပစ်ခတ်ခံခဲ့ရတယ်လို့လည်းဒေသခံမြောက်ရမာပြည်သူ့ကာကွယ်ရေးအဖွဲ့ကကိုခန့်ကပြောပါရယ်
။နေ့လယ်လုံးက2နာရီကျော်ကျော်လောက်မှာပေါ့နော်။အဲရလုံးစစ်ကောင်စီဘက်ကဒီမှာ identify တာနဲ့ပြင်းနေကျွန်တော်တို့ဒီမှာပြင်းမြုံနဲ့ကပိုင်ကြီးွာကိုတက်ကတက်ခိုင်းနေလို့ဖြစ်တယ်ပေါ့နော်။အဲဒီမှာကတော့ဒီချင်းပါကိုတက်ဖွဲ့တွေရောက်နေရဆိုတော့ကောလာဟာလာတရင်ကြောင့်ဝင်ရောက်ပြီးတဲ့ဒီစစ်ကောင်စီဘက်ကလုတ်တယ်လို့ပဲကျွန်တော်တို့မှတ်ချက်ပြုတာပေါ့နော်။အဲအဲဒီမှာကကျွန်တော်တို့ဒီမောခမုံတိုင်းကြောင့်ပြီးတော့အမီးကပြစ်ပြီးသွားတဲ့နေရာလေးကိုပေါ့နော်။ရာဒူဇော်ရာတွေကစုပေါင်းပြီးတော့ဆိုင်းဝင်းပြီးတော့ပြင်နေကြတာပေါ့နော်။ပြင်နေတဲ့ချိန်မှာလူစုလူဝေးပုံစံမျိုးဖြစ်ခဲ့တာရှိပါတယ်။အဲတော့အဲ့နေရာလေးကိုကျွန်တော်စက်ကောင်တက်ချင်းကောက်ကောင်ကြီးချင်းကောက်ကောင်ကြီးတက်ဖွဲ့ကြီးစုနေတဲ့အချိန်နဲ့သူတို့အနေနဲ့ဒီလိုပဲဒီနေရာကိုပုံရောက်ပြီးတော့ပုံကျဲတယ်လို့ဆိုတော့ကျွန်တော်တို့ကပြောလို့ရပါတယ်ပေါ့နော်။ဒီဟာနဲ့ပတ်သက်ပြီးတော့ထိခိုက်မှုတွေရှိတယ်အဲစာတုံးမှုတွေရှိတယ်လို့ကျွန်တော်တို့သတင်းရထားတာရှိပါတယ်။ဒါပေမဲ့ဒီတော့ပြုလို့တော့မရသေးဘူး။နောက်တစ်ခုကဒီတဲပေါ်ပေါ့နော်။အိုင်နန်ကပတ်ချလိုက်ရတဲ့တဲတွေကိုလည်းကျွန်တော်စက်ကောင်ကြီးတက်ကဒီအပေါ်ကနေပြီးတော့စက်တက်နေလိုက်နဲ့ရမ်းသွားတယ်လို့ကျွန်တော်တို့သတင်းရတယ်။တက်ခတ်သွားတယ်လို့လည်း
တိုက်ခိုက်မှုနဲ့ပတ်သက်လို့ထိခိုက်မှုအခြေအနေကိုမသိရတယ်လို့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာလည်းမရှိသေးပါဘူး။တိုက်ခိုက်မှုကြောင့်လူငယ်စုံရီနဲ့ရွာသားတွေပေးလို့ရတင်းရှောင်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စီးရီးတင်းမာနေတဲ့သခိုင်းတိုင်းတွေကပလဲမြို့နယ်မှာဆိုရင်လဲကင်းလှည့်နေတဲ့စစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ
်။ကျွန်တော်မနက်ကကျွန်တော်ကိုယ်တိုင်ဝင်ဝင်ချက်မှာပလဲမြို့ဟာစသစကင်းလဲတဲ့ဖိပတ်လဲလာတယ်မှာကျွန်တော်တို့တိုက်နယ်ဖွဲ့မှတ်ခွင်နဲ့တော့ကမိုးချိုးလေးဖွဲ့နဲ့အမချဲပင်ဖွဲ့တို့ကပူပေါင်းမိုင်းဆွဲတိုက်ခိုက်ခဲ့တာပါခင်ဗျာ။ဒါကျွန်တော်တို့ပလဲမြို့ရဲ့လောင်းမြောက်တောင်တင်းကျန်းကုန်းထဲမှာဒါတဲ့ချိန်တင်းကျန်းကုန်းနဲ့ကင်းပတ်တဲ့ချိန်ဆွဲလိုက်တယ်ပူပေါင်းတိုက်ခိုက်မိုင်းဆွဲခဲ့တဲ့နေ့မှာဒီကောင်းလေးဘက်ကဒီမှာကျွန်တော်ဣဇနာတိုင်းနှစ်ယောက်ပြေးပြီးတော့ထိုင်ရပြစ်နိုင်ရရှိပြီးတော့အကုန်လုံးကိုအနာရောဂါတွေနဲ့ပြန်လည်တည်ဆောက်မှုရပါတယ်ဒရင်ရပါတယ်ခင်ဗျ
။မိုင်းဆွဲတိုက်ခိုက်မှုကြောင့်ထိခိုက်သေးချေမှုအသေးစိတ်ကိုတော့ VOA ကတီးကြားအတိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။စီးရီးတင်းမာမှုတွေအပြင်မကြသေးခင်ကစိုက်ကလုံးမိုခါကြောင့်အခုတိုက်ခိုက်ခံခဲ့ရတဲ့ရင်းမပင်မြို့နယ်အပြင်စကိုင်းတိုင်းတွေကဆလင်းကြီးပလဲစတဲ့မြို့နယ်တွေမှာမိုးများပြီးတော့ရေကြီးခဲ့တာကလန်ဒတာတွေပျက်စီးခဲ့ရတယ်လို့စိုက်ခင်းတွေလည်းဆုံးရှုံးခဲ့ရပြီးတော့အိမ်မွေးတရိစံတွေရေနဲ့အတူမျိုးပါသွားတာတွေလည်းရှိပါတယ်။စီးရီးတင်းမာမှုတွေပေါ်ပေါက်နေတဲ့ဒေသတွေမှာမုန်တိုင်းကြောင့်ဒေသခံတွေနောက်ထပ်အခက်အခဲတွေရင်ဆိုင်နေရပြီးတော့အကူအညီအထောက်ပံ့တွေအရေးတကြီးလိုအပ်နေတယ်လို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးထားပါတယ်ရှင်။